ဘူးဒီတော်မောင်းတော်ဒေတာကိုအခုတို့ဒီကျောင်းသားဟောင်းအဖွဲ့တွေကကိုကြီးကလေးတွားရောက်ခဲ့လို့သိရပါတယ်ရှင်အဲ့ဒီမှာဘလို့အခြေအနေတွေကိုမြင်တွေ့ရပါလဲရှင
်အခုလောဆယ်တော့ဒီဒုက္ခတွေစခန်းတွေကဒီဘူးဒီတော်မောင်းရောမောင်းတော်မောင်းရောဒါရှိနေကြတယ်ပေါ့နော်ဘက်ကစစ်တွေပါလဲရှိနေကြတယ်အားလုံးကတဖွဲ့ဖွဲ့တော့ရောက်နေကြတယ်စည်ရင်းကိုအတီးပြုတ်လို့မရနိုင်တော့တဲ့ဒီအဲ့လိုဝင်လိုက်ထွက်လိုက်ကြလုံယုံကြီးကောင်းမဲ့နေရာကိုရွှေ့လိုက်ကြတို့ရေမကောင်းဘူးတင်လို့ရှိရင်နောက်တစ်ဆန်းတစ်ခုစခန်းတစ်ခုကိုရွှေ့လိုက်ကြအဲ့လိုတော့ဖြစ်နေပါတယ်။ဘူးတိတော်မှာ7ခု၊ပေါင်းတော်မှာက4 5ခုလောက်ရှိမယ်။နောက်တစ်ခါစစ်တွေမှာလည်း4 5 6ခုလောက်ရှိမယ်ပေါ့။ယတိတော်ကတော့ကျွန်တော်မသိဘူး။ယတိတော်ကကျွန်တော်မရောက်သေးပါဘူး
။တွားရောက်တဲ့အဖွဲ့အနေနဲ့ဘာတွေကိုများကူညီခဲ့တာမျိုးများရှိပါလဲရှင
်။အခုလောလောဆယ်ကဒီကတင်မင်းစေကုသရေးအဖွဲ့နဲ့အဖွဲ့အစဒေါက်တာတန်မင်းတို့အဖွဲ့အနေနဲ့ဒီကစေကုသရေးဒီဒုက္ခသည်စခန်းတွေရှိသွားပြီးတော့စေကုသရေးဟာတွေဝန်ဆောင်မှုတွေစပြီးတော့ပေးနေပါပြီ။နောက်တန်းကနေပို့ပြီးတဲ့ရေးခါတွေကိုဒါမနေ့ကအစပြီးတော့မောင်းတော်နောက်တစ်ခါပူဒီအောင်အဲဒီလိုစခန်းတွေမှာရှိတဲ့ဒုက္ခတွေစီကိုစပြီးဝေပြီးတော့မယ်ပေါ့
ဟုတ်ကဲ့စာမယ့်ရိခါအခြေအနေကရောဘယ်လိုရှိနေလဲရှင
်စာမယ့်ရိခါကတော့ဆန်ကတော့အပြည့်ရှိတယ်ဒီအားလုံးကငချောက်ပေါ့ဗျာငချောက်ငချမ်းနဲ့ပဲနဲ့ဒီလိုပဲတွားနေရတယ်ပေါ့တကယ်တမ်းကျွန်တော်တို့အဟာရကဒီတိုင်းပဲဒါတပတ်လာလဲဒါနှစ်ပတ်လာလဲဒါဒီတိုင်းဆက်သွားနေလို့တော့မကောင်းဘူးတို့တခြားသောပြန်ပြီးအစားထိုးဖြစ်တည်ရမယ့်ဟာတွေလိုလာတယ်ပေါ့
ဟုတ်ကဲ့ကောအခုတော့အဖွဲ့အနေနဲ့ပေါ့နော်ဘယ်နေရာတွေကိုတွားရောက်ခဲ့ပြီးပြီလဲတွားရောက်ခဲ့တဲ့အခါမှာတွေ့မြင်ရတဲ့မြင်ကွင်းတွေကရောဘယ်လိုရှိနေလဲ
ဈေးတွေကတော့ဘူတိတော်မောင်းတော်ဒါဟိုအတက်နေဆုံးတော့ပိတ်ထားတာပေါ့နော်ပိတ်ထားတယ်ညနေ6:00နာရီကျော်ရင်ဒါကပြုထုတ်ထားတဲ့အတွက်ကြောင့်ညနေ6:00နာရီဆိုတာလူတွေအပြင်မှာမရှိတော့ဘူးအခုကြီးပါကိုနေကြရမယ်ဆိုရင်ထင်းလဲမှုကတော့အခုချိန်ထိရှိနေကြတော့ဘာကြောင့်လဲဆိုတော့ဒီဘက်ကအချမ်းသက်သမားတွေထွက်လာတဲ့ရွာတွေနဲ့ရက်ွက်တွေနဲ့ဒီဘက်ကပြည်သူတွေကပ်ပြီးနေနေရတဲ့အခါမှာသူတို့နေနေရတော့ဟိုတော့ခေါ်လုံးယူကြီးကိုစိုးရင်ရတယ်ပေါ့ဗျာ။ဒါမြို့ပေါ်ရက်ွက်ဒီမှာအနေထားတော့လက်ရှိတော့လို့ဒီမှာတော့အရင်လိုဒီကောင်းမှုမျိုးတော့မရှိတော့ဘူး။အားလုံးလည်းဟိုတက်တီစစ်စစ်ပဲရှိနေကြတယ်ပေါ့။သွားလာလာတော့မနေ့ပိုင်းဆိုသွားကြတယ်ညနေပိုင်းဆိုရင်တော့ဒါအကိုရီမှာကိုနေကြတယ်။တခါတည်းက
ောင်ရောက်လာတဲ့လူတွေထဲမှာဒီတက်ပြက်ခံရတဲ့မိသားစုဝင်တွေလည်းပေါ့ဝင်တယ်ဆိုပြီးတော့အကိုရေးထားတာလည်းတွေ့ရပေါ့နော်။အဲ့ခါကျတော့ဒီတက်ပြက်ခံရတဲ့လက်တလုံးဒီဆင်းရဲအရေးအတွက်တွေရောအကြမ်းမြင့်နေလည်းမရှိလို့ရနိုင်မလားရှင
်။အကြမ်းမြင့်တော့200 300ဝန်းကျင်လောက်တော့အကြမ်းမြင့်ရှိတာပေါ့။အဲ့ဒီကျွန်တော်အတိအကျကောက်ဖို့အတွက်ကတော်တော်ခက်တယ်။ဆိုတော့ပြိမိနေတဲ့ရွာတွေထဲမှာရှိတဲ့စည်ရင်းတွေကိုကောက်ယူဖို့ကရောက်နေတဲ့ဒုက္ခတွေကိုကောက်ယူဖို့ခဲရင်းတယ်။ဆိုတော့တက်ဖြတ်ခံရတဲ့စည်ရင်းကိုကောက်ယူဖို့ဆိုတာတော့တော်တော်မလွယ်တဲ့ကိစ္စပေါ့။ဆိုတော့လက်ရှိတော့ဆက်မှာတော့ဒီဘက်ကသခိုင်သားတွေအတက်ခံရတဲ့ဟာတော့အများစုပေါ့။အမျိုးခမီးတက်တည်လည်းအတက်ခံရတယ်ပေါ့။
ဟုတ်လားတလုံးမှာဒီဒုက္ခသည်စခန်းတွေရဲ့လိုအပ်ချက်ကဘာတွေရှိနေလဲအထူးကသူတို့ဘာတွေများလိုအပ်နေကြလဲရှင
်ဒုက္ခသည်စခန်းတွေမှာလူတွေကပြည့်ကျက်ညက်နေတဲ့ခါကျတော့ဆက်ပြားတွေလိုနေတယ်နောက်တစ်ခါဒီဝင်းပြဝင်းလျှော့ဖြစ်လာတယ်ဒီအဲဒီစေဝါကူတောက်မှုကလည်းလိုနေတယ်ဒါစားသောက်ဆောင်တွေနဲ့ပတ်သက်ပြီးတော့ဒါမနေ့ကတော့ဒီအသက်ဆိုင်ရာအုပ်ချုပ်ရေးဖွဲ့စည်းနေညှိနှိုင်းပြီးတော့စားသောက်ဆောင်တွေစပြီးတော့တဲတွေပါတွေခင်းလာအစလုပ်ပြီးသွားကြပြီပေါ့အဓိကတော့အခုလုံးလုံးစေတာအင်တာတွေကတော့မလုံလောက်ဘူးပေါ့ဗျာတက်နိုင်ဆုံးတော့သူတို့လုတ်ပေးနေကြတယ်အကုန်လုံးကတော့စုပြုံပြီးအများကြီးနေကြတာပေါ့ဒါတော့ဒုက္ခသည်စခန်းတွေရဲ့ထုံးစံပေါ့နော်အတူတော်လေးပဲအင်အားနဲ့ကျေဝင်းတွေကနည်းနည်းမမြအောင်ဖြစ်နေတာပေါ့အင်အားမမြတော့နောက်ထပ်ထက်ချင်းကိုကြံကြံတော့လေနောက်နေ့တိုင်းဒီလူအုပ်ထဲကရာခနဲနဲ့ချီပြီးတော့တခါမြို့ပေါ်ပတ်စံတက်နေလူတွေကတခါထက်ရွှေ့ကြရွှေ့ကြတဲ့ခါကျဒီနေရာမှာတော့တက်လူတွေကအစားထိုးပြီးဝင်ရောက်လာဆိုတဲ့ခါကျတော့လူကိုအတိအကျဘလို့မှတွက်လို့မရတဲ့ခါကျဒုက္ခသည်စခန်းကိုအဲ့သူကိုဘယ်လိုခေါ်လဲ maintenance လုပ်ရတာအစားတော်တော်ခင်းရင်းတဲ့အနေအထားမှာတွေ့နေရပါဟုတ်က
ဲ့ပါကိုအခုလည်းဖြေကြပြီးတော့ကျေးဇူးတင်ပါတယ်ကို
ဟုတ်ကဲ့ဟုတ်ကဲ့မှာကျေးဇူးပါခင်ဗျ